ငင်းကြဲရဲ့ကြိုးပမ်းနေခြင်းမှာတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေအနေနဲ့နားလည်မှုလွဲစေနိုင်တဲ့ကိစ္စတွေကိုရှေ့တန်းတင်မတောင်းဆိုကြဖို့နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့ပတ်သက်လို့လည်း AA အဖွဲ့ရဲ့လုပ်ရက်တွေဟာအုပ်ချုပ်ရေးအာဏာကိုထိပါတာဖြစ်လို့တပ်မတော်ကထိထိရောက်ရောက်နှိမ်နှင်းသွားတဲ့အကြောင်းဒုတိယတပ်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်ကြီးစိုးဝင်းကဒီကနေ့တပ်မတော်နေ့စီရေးပြအခမ်းအနားမိန့်ခွန်းမှာပြောသွားပါတယ်နှစ်စဉ်ခန္ဓာတက်တည်ရှိတဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတော့ခြေတော့ကိုမတော်တဆထိခိုက်မိသွားတာကြောင့်ဒီနေ့မတက်ရောက်နိုင်ခဲ့ပါဘူးတပ်မတော်နေစီရရခန္ဓာအကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောသတင်းတင်ပို့ထားပါတယ်ရှင
်ဟုတ်ကဲ့မလ28ရက်နေ့မှာကျင်းပတဲ့84နှစ်မြောက်တပ်မတော်နေစီရပြခန္ဓာကိုပုံမှန်တပ်မတော်ကာကွယ်ရေးဦးစီးချုပ်ကတက်ရောက်မင်ခွန်းပြောလို့ရှိပေမဲ့ဒီကနေ့မှာတော့တက်ရောက်နိုင်တာမရှိပါဘူးဒီလိုမတည့်အောင်နိုင်တဲ့အကြောင်းကိုအခမ်းအနားမစမီတပ်မတော်ဒရင်မှန်ပြန်ကြားရေးအဖွဲ့အတွင်းမှဗိုလ်မှူးချုပ်ဇော်မင်းထွန်းကမီဒီယာတွေကိုအခုလိုပြောကြားပါတယ
်။အဓိကတော့တပ်မတော်ကာကွယ်ရေးကလေးရေးကတည်းကရင်းချင်းတဲ့အချိန်မှာလည်းခြေောက်ချော်သွားတဲ့ပုံစံကိုပြောင်းလာလို့ဖြစ်ပါတယ်။တပ်မတော်ရဲ့ခန္ဓာအချိန်ကတော့၆ပနားခွဲ၂နာရီလောက်တက်ရမကြရတဲ့ပုံစံ။ဒါဆိုဒီကံကြီး
တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်မတရားနိုင်တာကြောင့်ဒုတိယတပ်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းကဒီကနေ့မင်ခွန်းပြောကြားခဲ့ပါတယ်။ဒီမင်ခွန်းမှာငင်းကြဲရေးဆွေးနွေးပွဲဆိုင်ရာအခြေအနေနဲ့ပတ်သက်ပြီးထည့်သွင်းပြောကြားခဲ့တယ်လို့မြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်တဲ့တပ်မတော်ရဲ့ရည်တည်ချက်ကိုလည်းအခုလိုပြောခဲ့ပါတယ်
။ဒီလိုငင်းကြဲရေးညီလာခံစည်းဝေးဟာပြီးဆုံးခြင်းမရှိသေးတဲ့အတွက်ထမံပေါ်ပေါက်လာတဲ့အချက်များကိုပါကျုံကုံဆောင်ရွက်ပါမှအခြေခံဥပဒေပြင်ဆင်ရေးဟာပုံမူလေးနဲ့ဖြစ်ပြီးဒီလိုပြင်ဆင်တဲ့နေရာမှာဘလို့လားအချက်နိုင်ငံရေးအချက်တည်းနဲ့ဘေးအတွက်ဆူကျိုးတွေမဖြစ်စေဖို့ဖွဲ့စည်းပုံအခြေခံဥပဒေအခါစနစ်ပါဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းညီလာများတိုင်းဥပဒေနဲ့အညီအဆင့်ဆင့်လုံဆောင်သွားရမှာပဲဖြစ်တယ်
ဒီရင်းငင်းကြဲရေးကိုဆောင်ရွက်ရမှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကတစ်ဆင့်ဆောင်ရွက်ဖို့နဲ့ NCA မူပေါင်းနဲ့အညီဆောင်ရွက်ဖို့လည်းထည့်သွင်းပြောကြားခဲ့ပါတယ်
။နိုင်ငံသားနဲ့နိုင်ငံဖွဲ့စည်းများအနေနဲ့ငင်းကြဲရေးလုပ်ငန်းစဉ်များဆောင်ရွက်နေတဲ့ကာလမှာနားလည်မှုလွယ်မစေနိုင်တဲ့ကိစ္စတွေကိုခြေထားတင်တောင်းဆိုလာတာပြီးငင်းကြဲရေးလုပ်ငန်းစဉ်နဲ့မသက်ဆိုင်တဲ့ကိစ္စများကိုဆွဲတင်လာခြင်းတွေအပြုလုပ်ဖို့လိုအပ်တယ်။နိုင်ငံသားနဲ့နိုင်ငံဖွဲ့စည်းများနဲ့NCA မူပေါင်းနဲ့အညီပြည်သူ့ဆွေးနွေးမိနိုင်မှုများပြုလုပ်ပြီးဒီမိုကရေစီလမ်းကြောင်းတိုင်းမှန်မှန်ကန်ကန်ရှောက်လန်းရလိုအပ်မှာဖြစ်တယ်
။ဆက်လက်ပြီး2018ဒီဇင်ဘာလကစတင်ပြီးလေးလတာအပြည့်ရထားတဲ့ကာလအတွင်းမှာငင်းကြဲရေးလုပ်ငန်းစဉ်ကိုတိကျစေတဲ့လုပ်ငန်းတွေကိုရှောင်ရှားပြီးငင်းကြဲရေးအတွက်အများဆုံးဆွေးနွေးဖို့နဲ့2020မှာတရားမျှတဲ့ရွေးကောက်ပွဲဖြစ်ပေါ်စေဖို့အတွက်တိုင်းသားလက်နက်ကိုင်အဖွဲ့တွေကိုတိုက်တွန်းထားသလိုစကိုင်းပြည်နယ်ကိစ္စနဲ့ပတ်သက်လို့လည်း AA ရဲ့လုပ်ရက်တွေဟာအထုတ်ချာအာဏာကိုထိပါတာကြောင့်ထိထိရောက်ရောက်နှိမ်နှင်းသွားမယ်လို့ပြောကြားပါတယ်။နိုင်ငံရေးလေးလာတုံးသက်သူဒေါက်တာရံမျိုးသိန်းကတက်မော်နေမိန်ခွန်းအပေါ်မှာတော့အခုလိုတုံးသက်ပါတယ်
။ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ပေါ့လေ။အစိုးရခေါင်းဆောင်တွေနောက်အာဏာရပါတီခေါင်းဆောင်တွေနဲ့တက်မော်ခေါင်းဆောင်တွေကြားမှာမျက်နှာစုံညီနိုင်ဆွေးနွေးဖို့လိုအပ်တဲ့အခြေအနေတွေရှိနေတယ်ဆိုတာဒါအထင်ရှားတွေ့နေရတယ်။အဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုအစိုးရဘက်ကလည်းလိုလားတယ်။နောက်တက်မတော်ဘက်ကလည်းလိုလားတယ်။နောက်အာဏာရပါတီအနေနဲ့လည်းလိုလားတယ်။အဲ့ဒီလိုအခြေအနေအောက်မှာကွယ်လွယ်မှုတွေကိုအလို့တဘောအလို့တဘောအများဆုံးညီနိုင်ဆွေးနွေးပြီးတော့နောက်တိုင်းပြည်နဲ့ပြည်သူလူထုရဲ့မျက်နှာကိုရှေ့ရှုပြီးတော့ထိထိရောက်ရောက်ချေချေတက်တက်ပြင်ဆင်နိုင်မှုလိုအပ်နေတယ်ဆိုတာကိုတွေ့ရတယ်။
ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကရရှိတဲ့ပြည်ထောင်စုသဘောတူညီချက်တွေဟာဆက်ဆက်နေတာကြောင့်အစိုးရလွှတ်တော်တပ်မတော်နဲ့တိုင်းရင်းသားခေါင်းဆောင်တွေဟာအလေးနက်ထားပြီးညီနိုင်ပူးပေါင်းဆောင်ရွက်ဖို့လိုအပ်နေကြောင်းလည်းထောက်ပြပါတယ်။ NCA ကိုလက်မှတ်ရေးထိုးသေးတဲ့အဖွဲ့တွေက NCA ပြင်ဆင်ဖို့ကိုလိုလားနေချိန်မှာတပ်မတော်က NCA ကိုလက်မှတ်ရေးထိုးဖို့တောင်းဆိုနေတာဟာလည်းစိန်ခေါ်မှုတစ်ခုအဖြစ်ရှုမြင်ကြောင်းဒေါက်တာရမျိုးသိန်းကတုံ့သက်ပါတယ်။ဒီကနေ့ကြောက်တဲ့တပ်မတော်နေဟာ1945ခုနှစ်ကဖက်ရှင်ဂျပန်တွေကိုတပြည်လုံးတော်လှန်ခဲ့ကြတဲ့နေ့ရက်ကိုသတ်မှတ်ကျင်းပတာဖြစ်ပြီးအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့တချို့နိုင်ငံရေးအင်အားစုတွေကတော့ဖက်ရှင်တော်လှန်ရေးနေ့ဖြစ်သတ်မှတ်ကျင်းပတာပဲရှိနေပါတယ်